ပြည်ထောင်စုကြီးဒေါက်တာဆွေးနွေးမှုကိုဗီဒီယိုအနေနဲ့ပြသပါတယ်။ပြည်ထောင်စုကြီးဒေါက်တာဆွေးနွေးမှုကိုဗီဒီယိုအနေနဲ့ပြသပါတယ်။ပြည်ထောင်စုကြီးဒေါက်တာဆွေးနွေးမှုကိုဗီဒီယိုအနေနဲ့ပြသပါတယ်။ပြည်ထောင်စုကြီးဒေါက်တာဆွေးနွေးမှုကိုဗီဒီယိုအနေနဲ့ပြသပါတယ်။ပြည်ထောင်စုကြီးဒေါက်တာဆွေးနွေးမှုကိုဗီဒီယိုအနေနဲ့ပြသပါတယ်။ပြည်ထောင်စုကြီးဒေါက်တာဆွေးနွေးမှုကိုဗီ မွန်တင်ပြထားပါရခင်ဗျာ
မြန်မာသမ္မတဦးသိန်းစိန်ရဲ့ဒုတိယအကြိမ်မြောက်ဥရောပခီးစဉ်အဖြစ်မြန်မာနိုင်ငံကနေဒေသစံတော်ချိန်တနင်္ဂနွေနေ့မနက်ပိုင်းကစပြီးတော့ထွက်ခွာလာခဲ့တဲ့သမ္မတဦးသိန်းစိန်နဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာဇူလိုင်လ14ရက်နေ့ဗြိတိန်စံတော်ချိန်ညနေ6နာရီခွဲခန့်မှာအင်္ဂလန်နိုင်ငံဟီထရိုလေဆိပ်ကိုဆက်ရောက်လာခဲ့တာဖြစ်ပါတယ်အခုလိုမျိုးဆက်ရောက်လာတဲ့မြန်မာသမ္မတဦးသိန်းစိန်ရဲ့ဗြိတိန်ခီးစဉ်အတွင်းဒေးဗစ်ကင်မရွန်အစိုးရကယင်းနှီးနှွေးထွေးစွာကြိုဆိုခဲ့တဲ့အပေါ်စိတ်ပြတ်မိတယ်လို့ဘာမကမ်ပိန်း UK ရဲ့ပြောခွင့်ရ Mark Farmer က VOE ကိုပြောပါတယ
် The Burma Campaign UK we're very disappointed that the British government is giving the special red carpet treatment to President Thein Sein We do think that he is visiting the wrong Hague he should
ဗြိတိန်အစိုးရကသမ္မတဦးသိန်းစိန်ကိုကော်ဇော်နီခင်ကြိုဆိုတဲ့အတွက်ဘာမကမ်ပိန်း UK အနေနဲ့တိတ်ကိုစိတ်ပြတ်မိပါတယ်သမ္မတဦးသိန်းစိန်အနေနဲ့နိုင်ငံခြားရေးဝန်ကြီးဝီလျံဟိတ်စီကိုလာပြီးတွေ့ဆုံမဲ့အစားဒီဟိတ်မှာရှိတဲ့နိုင်ငံတကာစစ်ခုံရုံးကိုပဲလက်ပတ်သက်ပါတယ်သူဟာအရင်အာဏာရှင်စစ်အစိုးရလက်ထက်ကတည်းကမဟုတ်ပဲအခုလက်ရှိရာထူးထမ်းဆောင်စဉ်ကာလမှာလည်းလူခွင့်ချိုးဖောက်မှုတွေရှိနေပါတယ်ကချင်ပြည်နယ်မှာစစ်တပ်ကလူခွင့်ချိုးဖောက်မှုတွေရှိသလိုရခိုင်ပြည်နယ်မှာလည်းအလားတူပါပဲဒါအပြင်လူခွင့်လူရှားသူတွေကိုအကျဉ်းချတာတွေချင်းချောက်တာတွေတွေ့ရပြီးလွန်ခဲ့တဲ့တလအတွင်းမှာပဲလူ90ကိုထောင်ဒဏ်စီရင်ခဲ့ပါတယ်ဒါကြောင့်သမရဦးသိန်းစိန်ဟာစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးသမားမဟုတ်ဘူးလို့ကျွန်တော်တို့သုံးသပ်ပါတယ
်သမရရဲ့ခီးစဉ်အတွင်းဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အပါအဝင်ဗြိတိန်နိုင်ငံသားရေးဝန်ကြီးဝီလျံဟိတ်နဲ့လည်းသမရဦးသိန်းစိန်တွေ့ဆုံမှုရှိတာမို့အခုလိုမျိုးသမရဦးသိန်းစိန်နဲ့ဗြိတိန်တာဝန်ရှိသူတွေတွေ့ဆုံတဲ့အခါမှာကုန်သွယ်ရေးဆိုင်ရာကိစ္စတွေဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေနဲ့လူခွင့်ဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့ရှိပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိစ္စတွေနဲ့ပတ်သက်လို့လည်းဆွေးနွေးနိုင်ကြခြင်းရှိပါတယ်။ဒါအပြင်တိုင်းရင်းသားဒေသတွေကပြိပခဖြစ်ပွားတဲ့နေရာတွေမှာမြန်မာစစ်တပ်ကိုလူခွင့်ရေးတင်နန်းနေပေးနိုင်မှုဗြိတိန်အစိုးရရဲ့ကမ်းလှမ်းချက်နဲ့ပတ်သက်ပြီးလည်းဘာမကမ်ပိန်း UK က Mark Farmer ကအခုလိုဆက်ပြောပါတယ်။
The British government are now proposing is actually to do training for the military. They say it's just going to be training in human rights, but to train the Burmese army in human rights.
British ရှာကမြန်မာစစ်တပ်ကိုလူခွင့်နဲ့ပတ်သက်လို့တနင်္ဂနွေပို့ကန့်လန့်ထားပါတယ်။တနင်္ဂနွေမှာလူခွင့်ရေးကိုအားပေးမယ်လို့ဆိုပေမဲ့အခုလိုစစ်တပ်ကိုတနင်္ဂနွေရင်ငားစားနေတဲ့ငမန်းကိုတနင်္ဂနွေတလို့ဖြစ်သွားမှာပါ။လူခွင့်ချိုးပေါက်နေတာစစ်တပ်ကဖြစ်လို့ဒီချိုးပေါက်သူတွေကိုအာဏာပိုင်တွေကထိထိရောက်ရောက်အေးအေးနိုင်ခြင်းမရှိသေးရကတော့လူခွင့်ချိုးပေါက်မှုတွေကိုအဆုံးသတ်အောင်လုပ်နိုင်မှာမဟုတ်ပါဘူး
။မြန်မာသမ္မတဦးသိန်းစိန်ဟာတနင်္လာနေ့ဒေသစံတော်ချိန်နေ့လယ်ပိုင်းမှာဗြိတိန်ဝန်ကြီးချုပ်ဒင်းဗစ်ကင်မရွန်နဲ့ဝန်ကြီးချုပ်ရဲ့အိမ်တော်အမှတ်30ဒေါင်းနင်းလန်းနေအိမ်မှာတွေ့ဆုံနေကြချိန်မှာပဲဗြိတိန်နိုင်ငံရောက်မြန်မာအရေးလှုပ်ရှားသူကချင်အမျိုးသားအစည်းအရုံးနဲ့အတူဘာမကမ်ပိန်း UK အပါအဝင်တိုင်းရင်းသားအဖွဲ့တွေကစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်မြန်မာအစိုးရဦးသိန်းစိန်ကိုစန့်ကျင်ကန့်ကွက်တဲ့ဒေါင်းနင်းလန်းကဆန္ဒပြပွဲမှာဥဆောင်လှုပ်ခိုင်းခဲ့တဲ့ကချင်အမျိုးသားအစည်းအရုံးက Mr. Ring Chu Lakchon က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် International Community တုံးလေးဖွဲ့တည်းရဲ့နော်မဒီကျွန်တော်ရှန်အက်သနစ်ကရင်အက်သနစ်တခြားဒီတိုင်းရင်းသားအက်သနစ်တွေရောကိုလည်းကျွန်တော်တို့ဖိတ်စာပို့တယ်သူတို့ကိုယ်တိုင်လာပါဝင်မှကျွန်တော်ဒီမှာသမလာဦးသိန်းစင်အဝေးအထွက်အားပေါ်လေသူတို့အခါအလုံးစီဝေးပြီးတဲ့အချိန်ကျွန်တော်အရှိမအစင်မဆန္ဒပြခဲ့ကြပါတယ်
ဗြိတိန်ဝန်ကြီးချုပ်နဲ့တွေ့ဆုံနေတဲ့မြန်မာသမ္မတဦးသိန်းစိန်ကိုကချင်အမျိုးသားအစည်းအရုံးနဲ့ဘာမကမ်ပိန်း UK အပါအဝင်တိုင်းရင်းသားအဖွဲ့တွေကဆန္ဒပြနေချိန်မှာပဲဗြိတိန်ပါလီမန်ရှေ့မှာဗြိတိန်နိုင်ငံကိုရောက်နေတဲ့မြန်မာသမ္မတဦးသိန်းစိန်ရဲ့ခရီးစဉ်ကိုကန့်ကွက်တဲ့အနေနဲ့ UK ရောက်ရိုဟင်ဂျာအဖွဲ့အစည်းတွေကဆန္ဒပြခဲ့ကြပါတယ်ရိုဟင်ဂျာလူခွင့်ရေးချိုးဖောက်မှုတွေကိုကန့်ကွက်ဖို့အင်တာနက်အွန်လိုင်းကနေလက်မှတ်တမ်းရရှိခဲ့တယ်လို့ဆိုတဲ့ Avast အဖွဲ့နဲ့အတူBurmese Rohingya Organization UK တို့ကဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ Burmese Rohingya Organization UK ရဲ့အထွေထွေအတွင်းရေးမှူး Mr. Ahmed Jamaica ဗြိတိန်ဆိုရအနေနဲ့သမရဦးသိန်းစိန်အပေါ်မှာအခုလိုမျိုးအရေးတကြီးနဲ့ကြိုဆိုတဲ့အပေါ်ကန့်ကွက်တယ်လို့သူကပြောပါတယ်
။ So we went there to raise our concern to David Cameron. You are inviting him wrongly. But since you are inviting him, you need to reassure him that to give promise to stop ethnic cleansing and to stop Burma becoming next Rwanda.
ကျွန်တော်ဆန္ဒပြတာကတော့စိုးရိမ်မခင်ဖြစ်နေတာတွေကိုဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကိုအသိပေးချင်တာကြောင့်ဖြစ်ပါတယ်။သူ့ကိုအခုလိုဖိတ်ကြားတာကမှားပါတယ်။ဝန်ကြီးချုပ်ကင်မရွန်အနေနဲ့သမ္မတဦးသိန်းစင်ကိုလူမျိုးတုံးတပ်ဖြတ်မှုတွေအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံနောက်ထပ်ရဝန္ဒါလူနိုင်ငံအဖြစ်မျိုးမရောက်စေဖို့အလေးနဲ့သတိပေးသင့်ပါတယ်
။တနင်္လာနေ့ညနေပိုင်းသမ္မတဦးသိန်းစင်မိန့်ခွန်းပြောမဲ့ Chatham House မှာလည်း UK ရောက်မြန်မာရေးလှုပ်ရှားသူတွေမြန်မာဒီမိုကရေစီအင်အားစုတွေကစုဝေးပြီးတော့မြန်မာအစိုးရကိုဆန္ဒပြဖို့ရှိတယ်လို့ကချင်အမျိုးသားအစည်းအရုံးကနိုင်ငံသားရေးရာတာဝန်ခံမခိုင်ထောင်ကပြောပါရယ်ဇူလိုင်လ14ရက်နေ့ကနေဇူလိုင်လ18ရက်နေ့အထိ9ရက်တာကြာမြင့်မဲ့ဥရောပခီးစဉ်အတွင်းသမ္မတဦးသိန်းစိန်ဟာဗြိတိန်နိုင်ငံပြီးရင်တော့ပြင်သစ်နိုင်ငံကိုခီးဆက်မှာဖြစ်ပါရယ်ရှင်